FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကြီးကနေအမှုဆောင်ကော်မတီအဖွဲ့ဝင်ဟောင်းဖြစ်တဲ့ Chuck Blazer ကိုဘောလုံးနဲ့ပတ်သက်တဲ့လှုပ်ရှားဆောင်ရွက်မှုမှန်းမှန်များကနေရာသက်ပံပြစ်ပင်ပြစ်လိုက်ပါတယ်။ Blazer ကလက်ငွေပေးမှုအများအပြားကိုလက်ခံကြောင်းဝန်ခံခဲ့တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကိုကင်လှုပ်စေခဲ့တဲ့ American အစိုးရရဲ့စုံစမ်းစစ်ဆေးမှုမှာလည်းသတင်းပေးတယောက်ဖြစ်လာတာပါ။FIFA နဲ့ CONCACAFမှာအကြီးအကဲရာထူးတွေကိုထမ်းဆောင်နေချိန်မှာ Blazer ဟာတရားမဝင်ငွေအပေးယူနဲ့တခြားငွေကြေးဆိုင်ရာတွေအပါအဝင်မလုပ်သင့်တဲ့ မဖွဲ့မရအလုံမျိုးစုံကိုဇက်တိုက်ပဲထက်တလင်းလေးအများပြားကျူးလွန်ခဲ့တယ်လို့ FIFA ရဲ့ကျင့်ဝတ်စည်းကမ်းဆိုင်ရာကော်မတီကပြောကြားခဲ့ပြီးသူကိုဘောလုံးလောကကနေရာသက်ပံပိတ်ပင်ပြစ်လိုက်ကြောင်းကြာသပတေးနေ့မှာကြေညာလိုက်တာပါ။ကမ္ဘာမှာဩဇာရှိဆုံးဘောလုံးအဖွဲ့ရရှိရတဲ့ကတယောက်ဖြစ်တဲ့နှစ်ပေါင်း20လောက်တာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်နိုင်ငံသားဘလေးဇာကအမေရိကန်အစိုးရရှေ့ လာတဲ့မှာလျှက်ဝှက်ဝန်ခံခဲ့တာဖြစ်ပါတယ်။သူနဲ့တခြား FIFA အမှုဆောင်ကော်မတီဝင်တွေဟာ1998ခုနှစ်ကမ္ဘာဖလားဘောလုံးပွဲအင်ရှင်နိုင်ငံဖြစ်တဲ့ပြင်သစ်ကိုရွေးချယ်မှုနဲ့ဆင်နွှဲပြီးလက်ငွေယူခဲ့တယ်လို့ American တရားသူကြီးကပြောခဲ့တာပါ။ဒါအပြင်2010အတွက်တောင်အာဖရိကမှာကျင်းပဝင်ရတာနဲ့ဆင်နွှဲပြီးသူရက်လက်ယူခဲ့တယ်လို့လည်းပြောပါတယ်။သူက2005ခုနှစ်ကနေ2010အတွင်းလက်ငွေဒေါ်လာ17တန်းလောက်လက်ခံယူခဲ့တယ်လို့ဝန်ခံခဲ့ပေမဲ့ဒီထက်ပိုပြီးများနိုင်တယ်လို့သတင်းတွေမှာရေးကြပါတယ်။အသက်80ရှိပြီဖြစ်တဲ့ Blazer ဟာကမ္ဘာဖော်လုံးအဖွဲ့ချုပ်အဂတိလိုက်စားမှုပေါ်ပေါက်လာခဲ့တဲ့နောက် FIFA ဥက္ကဋ္ဌရာထူးကနှုတ်ထွက်ဖို့လက်ခံခဲ့တဲ့ Sepp Blatter ရဲ့ရင်းနှီးတဲ့မိတ်ဆွေတူလည်းဖြစ်ပါတယ်။